မြန်မာနိုင်ငံရဲ့ပြည်ပြောင်းလဲရေးနဲ့မကြာခင်ကျင်းပါရမယ့်ရွေးကောက်ပွဲအပါအဝင်နောက်ပိုင်းကာလတွေမှာအမေရိကန်တရားစုအနေနဲ့မိတ်ဖက်နိုင်ငံဖြစ်ဆက်ပြီးတော့ကူညီပံ့ပိုးသွားမှာဖြစ်တယ်လို့မနေ့ကနေပြီးတော့ကိုရောက်ရှိလာတဲ့အမေရိကန်ဒုနိုင်ငံသားရေးဝန်ကြီးဘလင်ကင်ကပြောဆိုလိုက်ပါတယ်။ဒါအပြင်ဒေတာရင်းရေးဆိုင်နေရာတဲ့လှည့်စည်းပြေးဒုက္ခတွေပြဿနာနဲ့ပတ်သက်လို့ အမေရိကန်ဒုနိုင်ငံသား၏ဝန်ကြီးအန်တိုနီဘလင်ကင်၏မြန်မာနိုင်ငံခီးစဉ်အတွင်းသမ္မတဦးသိန်းစိန်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်တရားစုလွှတ်တော်နိုင်ကသူရဦးရွှေမန်းတို့နှင့်နေပြည်တော်မှတီးခြားစီတွေ့ဆုံခဲ့ပါသည်။ဒီတွေ့ဆုံမှုတွေနဲ့ပတ်သက်လို့မနေ့ကကျင်းပတဲ့အမေရိကန်နိုင်ငံသား၏ဌာနရဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောခွင့်ရအမျိုးသမီးမရီဟော့ဖ်ကအခုလိုပြောသွားပါသည်။
In all of those meetings, he expressed our ongoing support for their democratic reforms and the elections.
မြန်မာနိုင်ငံရဲ့ democracy ပြုပြင်ပြောင်းလဲရေးနဲ့ရွေးကောက်ပွဲအတွက် American ပြည်ထောင်စုရဲ့ပံ့ပိုးကူညီမှုတွေဆက်ပြီးရှိနေရဲဆိုတာလက်ထောက်နိုင်ငံသားရေးဝန်ကြီးကပြောဆိုခဲ့ပါတယ်။ဒါ့အပြင်ပင်လယ်ပြင်မှာကြောင်တင်နေတဲ့ထောင်နဲ့ချီရဲ့လေဆိပ်ပေးဒုက္ခတွေအရေး American အနေနဲ့အထူးစိုးရိမ်မကင်းဖြစ်နေကြောင်းလည်းပြောခဲ့တာပါ။ရှိပြောင်းချေချနေသူတွေအဓိကရင်ဆိုင်နေရတဲ့ပြဿနာတွေကိုမြန်မာအစိုးရအနေနဲ့ဖြေရှင်းဖို့လိုအပ်နေတယ်ဆိုတာအပါအဝင်လူမျိုးရေးဘာသာရေးခွဲခြားဆက်ဆံဖို့တိုးအားပေးခံရတာတွေရခိုင်ပြည်နယ်မှာရိုဟင်ဂျာတွေဟာအကြမ်းဖက်ဖိနှိပ်မှုတွေနဲ့တွေ့ကြုံနေရတာစတာတွေကိုဆွေးနွေးပြောဆိုခဲ့ပါတယ်
ဒါပြင်မြို့သားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌတည်သူလွတ်တော်ကိုယ်စားလှယ်ဒေါအောင်ဆန်းစုကြည်နဲ့နေပြည်တော်မှာတီးခြားတွေ့ဆုံရမှာလဲရွေးကောက်ပွဲနဲ့ရခိုင်ပြည်နယ်အခြေအနေတွေကိုဆွေးနွေးပြောဆိုခဲ့တယ်လို့မရီဟော့ဖ်ကဆိုပါတယ
် He also met with Aung San Suu Kyi as well where he talked about the importance of credible inclusive and transparent elections later this year
American ဒူနိုင်ငံသားရေးဝန်ကြီးနဲ့ဒေါအောင်ဆန်းစုကြည်တို့နှစ်ဦးစလုံးရဲ့ဆွေးနွေးမှုဟာအကျိုးရှိခဲ့ပါတယ်ဒီနှစ်နောက်ပိုင်းမှာကျင်းပမဲ့ရွေးကောက်ပွဲမှာအရေးပါမဲ့ယုံကြည်စိတ်ချမှုအားလုံးပါဝင်နိုင်မှုထင်တာမြင်တာရှိမှုစတာတွေအပြင်ရခိုင်ပြည်နယ်ကအခြေအနေတွေကိုလည်းပြောဆိုခဲ့ကြပါတယ
်အရှိတောင်အာရှဒေသပင်လယ်ပြင်မှာတောင်တင်နေတဲ့လေဆိပ်ပြေးဒုက္ခသည်ရိုဟင်ဂျာတွေကိုအကူအညီပေးနိုင်ရေး UNHCR ရဲ့ကြိုးပမ်းမှုတွေမှာရှေ့တန်းကနေပါဝင်နိုင်အောင်အမေရိကန်အနေနဲ့ပြင်ဆင်နေတယ်လို့ဗုဒ္ဓဘုနစ်ကကျင်းပတဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာလည်းပြောခွင့်ရအမျိုးသမီးမရီဟော့ဖ်ကအခုလိုပြောပါတယ်
We've already resettled, I think, more than 1,000 Rohingya, and we said we're
prepared to Rohingya ဦးရေတထောင်ကျော်လောက် American ပြည်ထောင်စုမှာအခြေချနေထိုင်ခဲ့ပြီးပါပြီ။ဒါအပြင်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR ကစီစဉ်နေတဲ့ကြိုးပမ်းမှုတွေမှာအမေရိကန်အနေနဲ့ဥဆောင်မှုအခန်းကဏ္ဍကနေပါဝင်နိုင်ဖို့ကျမတို့ပြင်ဆင်ထားပြီးပါပြီ။နိုင်ငံပေါင်းစုံပါဝင်ဆောင်ရွက်ဖို့လည်းလိုအပ်ပါတယ်။လေဆိပ်ပေးဒုက္ခသည်အားလုံးကိုအမေရိကန်တနိုင်ငံတည်းကပဲခေါ်ယူဖို့မဖြစ်နိုင်ဘူးဆိုတာကတော့အထင်ရှားပါပဲ။ဒါပေမဲ့လက်ရှိလေဆိပ်ပြေဒုက္ခသည်တွေအရေးကူညီဖို့ကြိုးပမ်းဆောင်ရွက်မှုတွေမှာတော့ထိတ်ဆုံးကနေပါဝင်အောင်အမေရိကန်အစိုးရကပြင်ဆင်ထားပါတယ်
။ဒီအတော့အတွင်းမှာပဲအမေရိကန်ပါတီကြီးနှစ်ခုစလုံးကလွှတ်တော်အမတ်23ကလည်းထောင်နဲ့ချီတဲ့လေဆိပ်ပြေဒုက္ခသည်ရိုဟင်ဂျာတွေအတွက်အရှိတောင်အာရှပင်လယ်ပြင်ဟာတောက်တန်တင်ကြိုင်အခြေအနေမျိုးမရောက်အောင်သမ္မတအိုဘားမားအစိုးရအနေနဲ့ကာကွယ်ပေးဖို့တိုက်တွန်းလိုက်ပါတယ်။ဒုနိုင်ငံသားရေးဝန်ကြီးမြန်မာနိုင်ငံမရောက်ခင်တရက်အလိုမှာအခုလိုတိုက်တွန်းလိုက်တာပါအမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီစီလက်မှုပြီးတော့အိတ်ဖွင့်ပေးစာပေးပို့ထားတဲ့လွှတ်တော်အမတ်တွေလက်မှတ်ရေးထိုးထားတဲ့စာမှာအကြမ်းဖက်ဖိနှိပ်မှုတွေကနေထွက်ပြေးလာတဲ့လှေစည်းပြေးဒုက္ခသည်တွေကိုအမေရိကန်အနေနဲ့ကယ်ဆယ်ရှာဖွေပြီးလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးဖို့တိုက်တွန်းထားပါတယ်အလားတူဥရောပသမဂ္ဂလွှတ်တော်အမတ်တွေကလည်းမြန်မာအစိုးရအနေနဲ့ရိုဟင်ဂျာမွတ်စလင်တွေအပေါ်နှိမ်ပန်းဖိနှိပ်မှုတွေကိုအဆုံးသတ်ဖို့တောင်းဆိုလိုက်ပါတယ်။ဒါအပြင်ထိုင်းနိုင်ငံမှာအစုလိုက်အပြုံလိုက်တည်ဆုံနေတဲ့မွတ်စလင်လူနည်းစုရုပ်အလောင်းတွေကိုတွေ့ရှိခဲ့တာနဲ့ပတ်သက်လို့အရေးယူစုံစမ်းစစ်ဆေးဖို့ထိုင်းအစိုးရကိုဥရောပသမဂ္ဂလွှတ်တော်အမတ်တွေကတိုက်တွန်းထားပါတယ်ရှင်။